ခုဆိုရင်ကျိုးဝိုင်းထဲမှာထိုးမဲ့လက်ဝဲသမားတွေလည်းစုံလင်နေပါပြီ။အနီတောက်ကနေထိုးမဲ့သူကတော့အင်ရှင်ဖြစ်ပြီးတော့စိန်ခေါ်တဲ့သူကတော့အစိမ်းတောက်ကနေထိုးมาဖြစ်ပါတယ်။ခုလက်ဝဲပွဲဖြစ်လာတာကတော့ရက်ွက်ထဲမှာဟိုလူပြဿနာရှာဒီလူပြဿနာရှာရှားနေတဲ့ရွှေဘကြောင့်လို့ပြောရပါလိမ့်မယ်။ရွှေဘဟာရွာထဲမှာအရင်ကတည်းကဟိုလူကိုရိုက်လိုက်ဒီလူကိုအရက်ဖိုးတောင်းလိုက်ဟိုလူစီကမိုက်ကြီးခွဲလိုက်နဲ့စီးပွားရေးလေးပါလေကောင်းနေတဲ့သူပေါ့ဗျာရွာကလည်းအေးချမ်းချမ်းနေကျင်တာဆိုတော့ရွှေဘကိုဒီထက်ပိုမဆိုးလာရင်ပြီးတာပဲလှုပ်ချင်တာလှုပ်ပါစေဆိုပြီးတော့ချော့မော့ပြီးလှုပ်ပေးထားရတာပါတရက်ရွာတကြီးရွေးပန်းမှာရွှေဘကတကြီးဖြစ်ချင်တာဆိုပူဇော်တော့မင်းကဘာတက်လို့လဲဆိုမေးကြတော့ဘာမှမတက်ပြန်ပါဘူးတိုင်းတက်ရင်ဘာမဆိုးလှုပ်လို့ရတယ်ဆိုတဲ့ရွှေဘသူတကြီးမဖြစ်ရတော့ရွာထဲမှာပတ်ရမ်းတော့တာပါပဲသေရတဲ့ကောင်ထွက်ခဲ့ဆိုပြီးတော့စိန်ခေါ်နေတဲ့ရွှေဘကိုဒီလောက်မိုက်တဲ့ကောင်စင်ပေါ်တင်ပေးစမ်းကွာထိုးမယ်ဆိုပြီးတော့ရွာကတင်ပေးလိုက်တာကနေပြီးတော့လက်ဝှေ့ပွဲဖြစ်လာရတာပါအခုဆိုရင်ရွှေဘကစိန်တောင်းကနေစိန်ခေါ်နေပြီးတော့ညီတော်ကတက်လာတာကတော့ခရင်ကြီးဖြစ်ပါတယ်ခရင်ကြီးအကောင်သေးသေးလေးဆိုပြီးတော့ရွှေဘဖိထိုးဖို့လုပ်တယ်ဘူးပြန်နေလက်သီးတွေလှွတ်တယ်ခရင်ကြီးပြန်ထိုးတယ်ရွှေဘတစ်ချက်ထိတယ်ရွှေဘနှစ်ချက်ထိပြန်ပြီရွှေဘကိုခရင်ကြီးကဖတောင်းနဲ့ပေါက်တယ်ရောင်နဲ့ထောင်းတယ်ရွှေဘဘက်ကပရိသတ်ကတော့ရွှေဘဆိုတာအစာပိုင်းမှာဒီလိုပဲခံရတာဆိုပြီးတော့တယောက်နဲ့တယောက်အားပေးနေကြပါတယ်ဗျနောက်ပိုင်းမှာရွှေဘဆိုတာပြန်ချမယ်ပေါ့လေအချို့ကလည်းရွှေဘကိုပြော့တယ်ဆိုပြီးတော့ဟိုဆက်ဒီဆက်လုံရင်ပြောနေတဲ့သူကပြောနေပထမအချီပြီးသွားပါတော့တယ်ရွှေဘကိုနှာနှက်တဲ့သူကနှက်ပဝါကူတဲ့သူကကူးနဲ့နောက်ပိုင်းရွှေဘကြမ်းပြီဆိုပြီးတော့တယောက်နဲ့တယောက်အားပေးနေတော့မှာပဲဒုတိယအချီစတဲ့အခါမှာတော့ခရင်ကြီးခဏနားမယ်ဆိုပြီးတော့ချင်းကြီးတက်စော်တယ်ခင်ဗျချင်းဘေလို့အားရလို့ဆင်းသွားတယ်နောက်မှာတော့တတရားအချီမှာတော့ရွာမြောက်ပိုင်းကကျင်းရှိတို့ညီကိုတွေထိုးมาဖြစ်ပါတယ်ရွှေဘလည်းကျင်းရှိအကိုကငါနဲ့ခင်နေဆိုတော့ခရင်နီနဲ့ချင်းလောက်မထိုးတော့ပါဘူးဆိုဟန်ရေးပြင်နေတော့မှာပဲကျင်းရှိဂျိုးကြအတောင်ဖြတ်တိုင်းကွက်နဲ့တွေ့တယ်ခင်ဗျကျင်းရှိနှစ်တထောင်လဝါနဲ့ဖြတ်အုပ်တယ်ပြီးတော့လျက်စီးလက်သီးနဲ့ထိုးတယ်ခင်ဗျရွှေဘခွေလဲနေပါပြီရွှေဘခွေလဲနေပါပြီဒိုင်လူကြီးရောက်လာတယ်ရွှေဘကိုဖျဲကြည့်တယ်ဓမီနဲ့ထိုးကြည့်တယ်ပြန်ဆတယ်ထပ်စော်တယ်ခင်ဗျာထပ်စော်တယ်ရွှေဘဘက်ကပြေးတဲ့တွေကတော့ထုံးစံတိုင်းရွှေဘကအစာပိုင်းဒီလိုပါပဲဆိုပြီးတော့ရွှေဘပြန်ချမှာဆိုပြီးတော့အားပေးနေကြပါတယ်ရွှေဘကကြိုးဝိုင်းနဲ့မှပတ်ပြေးတယ်ဘယ်တော့ညာတော့ကိုပတ်ပြေးတယ်ခင်ဗျမရပါဘူးမရပါဘူးဂျင်းရှိတို့လိုက်ထိုးတယ်ရွှေဘကြိုးဝိုင်းနဲ့ကဆင်းပြေးပြီးဂျင်းရှိအကိုကိုငိုယိုတောင်းပန်နေရပါပြီအဲ့ဒီလောက်မလုပ်ဖို့တောင်းပန်နေတာပါတယ်ခင်ဗျာဂျင်းရှိအကိုလည်းဒိုင်လူကြီးကိုတိုးတိုးပြောပြီးတဲ့နောက်မှာတော့တတရအချင်းဆေးသွားပါပြီခင်ဗျာရွှေဘပြေးတဲ့တွေကတော့ကျင်းရှိအကိုကကျင်းရှိကိုအနောက်ကနေဘလို့ပုံစံနဲ့ဘလို့ထိုးဆိုပြီးတော့တိုင်းကွက်တွေကိုပြောပြလို့ရွှေဘအခုလိုခံရတာဆိုပြီးတော့မကြေနပ်ကြပါဘူးလေးကြီးမြောက်စားပါတော့မယ်နာနှက်နေတဲ့ရွှေဘလည်းမနှဲအားတင်းပြီးတော့ထိုးမယ်လို့တော့ကျင်းရှိကမထိုးတော့ပါဘူးကျင်းရှိမထိုးရင်ငါနဲ့ထိုးမယ်ဆိုပြီးတော့ရခိုင်ကြီးတက်လာပါပြီရခိုင်ကြီးရွှေဘကိုကင်ပေါက်တယ်လှိမ့်ကန်တယ်ခင်ဗျာလှိမ့်ကန်တယ်အရှုံးပေးပါလားလို့မင်းနေပါပြီမပေးရထပ်ပြီးတော့ကင်ပေါက်တယ်ခင်ဗျာဂျိုးဝိုင်းနဲ့ကထွက်သွားမှလားဆိုပြီးတော့မေးပြန်တယ်ရွှေဘအတန်ထွက်မလာနိုင်တော့ပါဘူးရွှေဘအားပေးတဲ့သူကတော့ရွှေဘကပြော့တယ်မာတယ်ဆိုပြီးတော့ဟိုပြေးဒီပြေးလုံနေတော့မှပဲကချင်ကြီးတက်လာတယ်ရွှေဘကိုကချင်ရိုးရအကွက်တွေနဲ့စတီးတယ်ကချင်ခေါင်ရည်တိုက်တယ်ခင်ဗျာကချင်ခေါင်ရည်တိုက်ပါတယ်ကချင်နဲ့ရခိုင်ရွှေဘကိုတမနေတော့မှပဲကရင်ကြီးတက်လာပါတယ်ခင်ဗျာကရင်ကြီးတက်လာပါတယ်ကရင်ကြီးရွှေဘကိုအဝတ်ဖုတ်တလို့ဖုတ်တယ်လက်ဝဲအကွက်စမ်းနေနဲ့ဖေးတယ်တီးတယ်ခင်ဗျာဒီနေတော့မှပဲမွန်ကြီးကလည်းသူလဲပါမယ်ဆိုပြီးမွန်ကြီးတက်လာတယ်ရွှေဘစီကိုဝိုက်လက်သီးတွေဒဲလက်သီးတွေလွတ်တယ်ခင်ဗျာရွှေဘခံနေရတော့မှဆင်အောက်ကပြေးတတ်တယ်ရုံရင်းဆန်ခတ်ပြေးနေပါမြင်နေရပါတယ်ခင်ဗျာရုံရင်းဆန်ခတ်ပြေးနေကြပါတယ်ရုံထဲမှာပတ်ပြေးတဲ့သူကပြေးရုံပြင်ကိုပြေးတဲ့သူကပြေးနေဘာလို့ပြေးနေကြတာရောဆိုပြီးတော့မေးကြည့်တော့ဟုတ်ကဲ့ရွှေဘဘက်ကဝင်ထိုးပေးဖို့ဆိုပြီးတော့လူတွေကိုလိုက်ဖမ်းနေတာပါတဲ့ပြေးတဲ့အထဲမှာတော့ရွှေဘဘက်ကနေပြီးတော့တတ်ထိုးတော့မဲ့တပြင်းပြင်းလှုပ်ပြနေတဲ့ရွှေဘပြေးသက်တွေကထိတ်ဆုံးကပါခင်ဗျာထိတ်ဆုံးကပါစင်အောက်မှာတယုံယုံဖြစ်နေသလိုပါပဲစင်ပေါ်မှာလည်းတယုံယုံနဲ့ရွှေဘကိုဖေးနေကြပါပြီရွှေဘနဲ့တွေ့ရင်တိုင်းမတက်လို့ပြေးပြေးနေရတဲ့ဗမာတွေကလည်းငါတို့ကိုလှုပ်ထားတဲ့အကောင်းဆိုပြီးတော့ဝင်တွဲနေပါသေးတယ်အခုလက်ဝဲကျိုးဝိုင်းနေမှာလို့ပါပဲမြေပြင်မှာပါရွှေဘတို့ပြန်မလာနိုင်တော့ပါဘူးစစ်ကူတွေရိတ်ခါအကူတွေမပေးနိုင်တော့တဲ့အတွက် စခန်းကုန်းတွေမှာအစာမကျွေးနိုင်လို့ငတ်ပြတ်ပြီးအသက်ဆုံးနေရတဲ့သူတွေကိုတွေ့ရတာရွှေဘကိုတိုက်နေတဲ့သူတွေတောင်ယင်နဲ့ဆို့နေရတာပါရွှေဘအတွက်အသက်ပေးသွားတဲ့သူတွေကိုတောင်ပင်စင်လစားအသက်အာမခံနေမပေးချင်လို့အဲ့ဒီပင်စင်လသာတွေလိုချင်ရင်တကယ်သိဆုံးကြောင်ဓာတ်ပုံလိုတယ်ဆိုပြီးတော့အမိန့်ထုတ်ထားတာပါဒီလိုနဲ့အနည်းဆုံးတော့ရွှေဘသားရဲ့အာမခံကုမ္ပဏီစီကတည်သွားတဲ့မိသားစုတွေအသက်အာမခံကြေးလေးရပါစေတော့ဆိုပြီးတော့တော်လန်ရေးအဖွဲ့တွေကဓာတ်ပုံရိုက်ပြီးထောက်ခံစာထုတ်ပေးပြန်တော့အဲ့ဒီထောက်ခံစာလာပြတဲ့သူတွေကိုရွှေဘတို့အမှုတက်တာကရန်သူနဲ့ဆက်သွယ်တဲ့အမှုပါတဲ့ခင်ဗျာ